သူရရှိမြခင်ရူညာမွတ်စလင်တွေကိုမြန်မာစစ်တပ်ကနှိမ်နှင်းခဲ့တာနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလူညိုရေးကောင်စီကနေအရေးယူဆောင်ရွက်မှုတွေပြုလုပ်ဖို့အရေးမှာလူညိုရေးကောင်စီအဖွဲ့ဝင်နိုင်ငံတချို့ကမြန်မာဘက်ကနေကာကွယ်ပေးနေကြတယ်ဆိုပြီးတော့အမေရိကန်တန်မတ်ကပြစ်တင်ဝေဖန်လိုက်ပါတယ်တရုတ်နဲ့ရုရှားကိုရည်ရွယ်ပြီးတော့အမေရိကန်တန်မတ်ကြီးနီကီဟေလီကအခုလိုဝေဖန်ပြောဆိုခဲ့တာပါလူခွင့်ရေးအဖွဲ့တွေကတော့ဒီနိုင်ငံရဲ့မြန်မာနိုင်ငံပေါ်ယက်တီချက်တွေကပြောင်းလဲလာနိုင်တယ်လို့လည်းဆိုပါတယ်အကြောင်းစုံကိုကိုကျော်လင်းပြောပြပါလိမ့်မယ်ခင်ဗျာ
ရင်းညာပြိပခနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကိုအရေးယူဆောင်ရွက်ဖို့ကုလသမဂ္ဂလူညိုရေးကောင်စီကိုဗြိတိန်နိုင်ငံကအဆိုပြုချက်မူကြမ်းတစ်ရပ်ပြီးခဲ့တဲ့ပတ်တုန်းကတင်သွင်းခဲ့ပါတယ်။ဒါပေမဲ့အဲ့ဒီမူကြမ်းကိုပြင်ဆင်မှုတွေတော်တော်များများလုပ်ဖို့တရုတ်နိုင်ငံကလူညိုရေးကောင်စီကိုတောင်းဆိုခဲ့တာကြောင့်အဖွဲ့ဝင်15နိုင်ငံပါတဲ့လူညိုရေးကောင်စီကနောက်ဆုံးမှာတော့အားနည်းတဲ့မူကြမ်းတစ်ရပ်ကိုပဲသဘောတူညီခဲ့ရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂဆိုင်ရာအမေရိကန်တန်မတ်နီကီဟေလီကတင်းနာနေတုန်းကလူညိုရေးကောင်စီစည်းဝေးမှာဝေဖန်ခဲ့တဲ့အခါနိုင်ငံရဲ့အမိကိုထက်မပြောခဲ့ပေမဲ့လည်းတရုတ်နိုင်ငံကိုဆိုလိုတယ်ဆိုတာကတော့ထင်ရှားပါတယ
် Some members of the council have kept us from taking action for cynical and self-interested reasons
လုံခြုံရေးကောင်စီတွေကအဖွဲ့ဝင်နိုင်ငံတချို့ဟာအတချီပြီးတော့ကိုကြိုးစည်းဝါးကိုပဲကြည့်လို့တဲ့အကြောင်းပြချက်တွေနဲ့အရေးယူဆောင်ရွက်မှုတွေထွက်မလာနိုင်အောင်လုပ်နေကြပါတယ်လုံခြုံရေးကောင်စီအဖွဲ့ဝင်တွေမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေစီကိုခီးထွက်နေတော့ကောင်စီရဲ့ညီညွတ်မှုကိုပြသဖို့အရေးမှာကောင်စီတဲကတချို့အဖွဲ့ဝင်နိုင်ငံတွေရဲ့စာသားပြင်ဆင်ချက်တွေလှုပ်ခိုင်းခဲ့တာမျိုးကြောင့်ကောင်စီကပြောချင်တဲ့သတင်းစကားတွေကိုထိထိရောက်ရောက်မပြောနိုင်ခဲ့ပါဘူ
းတတမန်တွေရဲ့ပြောဆိုချက်အရမြမအရေးနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးမှုတွေမှာရုရှားနိုင်ငံဟာတရုတ်ဘက်ကယက်တီခဲ့တယ်လို့ဆိုပါတယ် HRW Human Rights Watch လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ရဲ့အာရှရေးရမှူးဆောင်ညွှန်ကြားရေးမှူး Brett Adams ကတော့တရုတ်နဲ့ရုရှားနိုင်ငံတွေကိုယ်တိုင်ကလူခွင့်ရေးချိုးဖောက်နေကြတာကြောင့်မြန်မာဘက်ကရက်တီပေးနေကြတာလို့ဆိုပါတယ
် The reason they are defending Burma is that they're also trying to defend themselves because both countries have terrible human rights records
မြန်မာကိုရုရှားနဲ့တရုတ်ကအကာအကွယ်ပေးနေတဲ့အကြောင်းကသူတို့ကိုသူတို့ကာကွယ်ဖို့ကြိုးစားနေကြတဲ့သဘောပါပဲ။ဘာကြောင့်လဲဆိုတော့ဒီနိုင်ငံစလုံးကလူခွင့်ရေးချိုးဖောက်မှုတွေဆူဆူရွရွလှုပ်ထားကြတဲ့နိုင်ငံတွေပါ။တရုတ်ဆိုရင်တိဘက်နဲ့ဝီဂါလူမျိုးစုတွေပေါ်အပြင်းထန်နှိပ်ကွပ်ထားတာပါ။ရုရှားဆိုရင်လေကော့ကေးဆပ်ဒေတာကလူနည်းစုတွေအပေါ်မှာနှိပ်ကွပ်နေတာကြားပါပြီတရုတ်နဲ့ရုရှားကလူခွင့်ရေးကိစ္စကိုလူညိုရေးကောင်စီမှာလုံးဝတက်မလာစေချင်တာပါ။ဘာကြောင့်လဲဆိုတော့ဒီချိန်မှာပြည်သူတွေကလူခွင့်ရေးဆိုင်ရာအရေးယူမှုမျိုးနဲ့သူတို့ကိုတိုက်ခိုက်လာကြမှာစိုးရိမ်နေကြလို့ပါပဲ
။တရုတ်နဲ့ရုရှားနိုင်ငံတွေရဲ့မြန်မာပြည်ပေါ်မှာထားတဲ့အမြင်တွေပြောင်းလဲလာနိုင်ခြေရှိတဲ့ချက်တွေကိုလည်း HRW လူခွင့်ရေးအဖွဲ့က Brett Adams ကထောက်ပြပါတယ
်။ Second China does not want the United Nations involved in a neighboring country in Burma of course
ဒုတိယတစ်ချက်ကတော့တရုတ်ဟာသူ့နေမင်းချင်းကတ်နေတဲ့အင်းကြီးချင်းမြန်မာနိုင်ငံမှာကုလသမဂ္ဂကလာပြီးတော့လှုပ်ဆောင်တာတွေကိုမလိုလားပါဘူးရိုဟင်ညာတွေအတိုက်အခိုက်ခံရတဲ့ကိစ္စနဲ့ပတ်သက်လို့ကုလသမဂ္ဂကစုံစမ်းစစ်ဆေးတာမျိုးတောင်တရုတ်ကလိုလားတာမဟုတ်ပါဘူးတရုတ်နဲ့ရုရှားကမြန်မာဘက်ကနေအခိုင်အမာရပ်ပြီးတော့အပြည်ပြင်ကာကွယ်ကြမှာပါပဲဒါပေမဲ့လည်းလုံခြုံရေးကောင်စီမှာတရုတ်နဲ့ရုရှားနိုင်ငံတွေကမြန်မာပြည်ဆိုင်ရာအမြင်တွေပြောင်းလဲလာစေမယ့်အကြောင်းအရာတွေဖိအားတွေတော့ရှိလာပါလိမ့်မယ်အဲ့ဒါတွေကတော့ HRW လိုလူခွင့်ရေးအဖွဲ့အစည်းတွေကအဆက်မပြတ်တင်ပြနေတဲ့အစီရင်ခံစာတွေကုလသမဂ္ဂရဲ့အချက်အလက်ရှာဖွေရေးအဖွဲ့ကစက်တင်ဘာလကျရင်တင်သွင်းမဲ့အမတန်အဓိကကျတဲ့အစီရင်ခံစာတွေကြောင့်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလူသားမျိုးနွယ်စုပေါ်ကျူးလွန်တဲ့ပြစ်မှုလူမျိုးတုံးတပ်ဖြတ်မှုစတဲ့အချက်တွေကြောင့်တရုတ်နဲ့ရုရှားကမြန်မာကိုအကာအကွယ်ပေးခြင်းပေမဲ့လည်းရှောင်လွှဲလို့မရတဲ့အခြေအနေကြုံလာရပါလိမ့်မယ်လောလောဆယ်မှာတော့ဖြစ်မလာသေးပေမဲ့ရေရှည်မှာတော့မြမကြီးဆုံးဖြတ်ချက်ကိုလုံခြုံရေးကောင်စီမှာလက်ခံပြီးချမှတ်လာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဒါကလည်းစက်တင်ဘာလနောက်ပိုင်းမှာဖြစ်ကောင်းဖြစ်လာနိုင်ပါတယ်
။မြမကိုတရုတ်ဘက်ကအကာအကွယ်ပေးနေရတဲ့အကြောင်းနောက်တစ်ချက်ရှိသေးတာကိုလည်း Brett Adams ကရှင်းပြပါသေးတယ
်။ There's no doubt that China can tell the Burmese leadership that if we don't protect you, you are going to be arrested and taken to the International Criminal Court.
မြမခေါင်းဆောင်တွေကိုတရုတ်ကပြောနေတာတခုကခမရတို့ကိုကျွန်တော်တို့တရုတ်ဘက်ကအကာအကွယ်မပေးရင်ခမရတို့တွေအဖမ်းခံရပြီးတော့နိုင်ငံတကာခုံရုံးမှာအစ်စ်ခံရလိမ့်မယ်ဆိုတဲ့ကိစ္စပါပဲ။ဒါကတန်တရားဖြစ်စရာမရှိပါဘူး။ဒါကတိတ်အစွမ်းထက်တဲ့ကြိုးကင်ထိန်ချုပ်နိုင်မှုပါ။တရုတ်ကသူတို့ကိုလိုအပ်နေသလောက်မြန်မာစစ်တပ်ကလည်းတရုတ်ကိုလိုအပ်နေတယ်ဆိုတာမြန်မာစစ်တပ်ကလည်းသိလိမ့်မယ်လို့ကျွန်တော်ထင်ပါတယ်။ဘာကြောင့်လဲဆိုတော့မြန်မာနိုင်ငံဟာတရုတ်အတွက်လူညုံရေးအရာရောစီးပွားရေးအရာပါအကျိုးစီးပွားဆိုင်ရာကိစ္စတွေကြီးကြီးမားမားရှိနေလိုပါပဲ
ရိုဟင်ဂျာပြည်ပကဖြည့်ရှင်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုတွားရောက်ခဲ့ကြတဲ့လူညုံရေးကောင်စီအဖွဲ့ဝင်တွေဟာတနင်္လာနေ့တုန်းကကုလသမဂ္ဂလူညုံရေးကောင်စီမှာရှင်းလင်းပြောဆိုခဲ့ကြပါတယ်အဲ့ဒီမှာတရုတ်တန်မတ်မားဆောင်ရှုကရှုပ်ထွေးမှုတွေပို့ပြီးတော့ဖြစ်မလာရအောင်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအကြားအပြန်အလှန်ဖြည့်ရှင်မှုတွေကိုလူညုံရေးကောင်စီကအားပေးတဲ့နယ်လို့ပြောခဲ့ပါတယ်မြန်မာတန်မတ်ဟောက်တိုဆွန်ကတော့လူခွင့်ရေးချိုးဖောက်မှုတွေကိုမြန်မာအစိုးရကခွင့်ပြုမှာမဟုတ်တဲ့အကြောင်းနဲ့ တပ်တွေထောက်ထားတွေနဲ့တင်ပြလာတဲ့ဆွဆွဲချက်တွေကိုစုံစမ်းစစ်ဆေးသွားမှာဖြစ်ပြီးဥပဒေနဲ့အညီအေးအေးယူဆောင်ရွက်သွားမယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီမှပြောဆိုခဲ့ပါတယ်။